yakhanbine mangro di da ma rohingya muslim di tadmi mwe phwa mu kan ta ya me so de de tan ra amain thwat paw kya ne patat lo american bi dong su ga athu so yin chang thu phaw pyo so lite par de myama ana bain di a ni ne di kan tat chak ko a myan song phe sha pe bo le american nang ja yi win ji thana ga taung so lite par de pye song ko ro sat twe mi myan tha de american phyu thwe ga pyo pya bi ma phit par de bya
ဟုတ်ကဲ့ပါရခိုင်ပြည်နယ်ဘူတီရောင်နယ်မောင်တော်ဒေသတွေမှာရှိတဲ့ရိုဟင်ဂျာမွတ်စလင်တွေကိုတိန်အောင်ကလေးနှစ်ယောက်သာမွေးရမယ်ဆိုတဲ့ဒေသန္တရအမိန့်ထွက်ပေါ်ခဲ့တာနဲ့ပတ်သက်လို့လူခွင့်ရေးလှုပ်ရှားသူတွေကဝိုင်းဝန်းဝေဖန်နေတဲ့တစ်ချိန်တည်းမှာပဲအမေရိကန်အစိုးရကလည်းဒီကိစ္စကိုအထူးစိုးရိမ်တဲ့အကြောင်းထုတ်ဖော်ပြောဆိုခဲ့တာပါလူမှုအတိုင်းဝိုင်းတစ်ခုတည်းကိုပြစ်မှတ်ထားပြီးခွဲခြားဆက်ဆံတဲ့ဒီကန့်သတ်မှုကိုမြန်မာအစိုးရအနေနဲ့အမြန်ဆုံးပြန်ရုပ်သိမ်းတင်တယ်လို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရသူကမနေ့ကပြောဆိုသွားပါတယ်
We are deeply concerned about reports that local officials in Burma's Rakhine State plan to enforce a two-child limit for Rohingya Muslims in Mongda and Butidong.
Rakhine Pine Soya Yashi တွေက Mongdo နဲ့ Butidong မြို့နယ်တွေမှာရှိတဲ့ Rohingya Muslim တွေကိုကလေးနှစ်ယောက်ပဲယူရမယ်ဆိုတဲ့ကန့်သက်ချက်ချမှတ်ဖို့စီစဉ်နေတယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့ကျမတို့အထူးစိုးရိမ်မိပါတယ်အမေရိကန်ပြည်ထောင်စုကဒီကန့်သက်ချက်နဲ့ခွဲခြားဆက်ဆံပြီးလူဦးရေကန့်သက်တဲ့မူဝါဒတွေကိုစန့်ချင်ပါတယ်ဒီဒေသနဲ့အမိန့်ကိုဖျက်သိမ်းဖို့မြမဆိုးရအကြီးရန်အရာရှိတွေကိုကျမတို့ဖျားပေးနေပါတယ်။ဒီလိုအမိန့်အလုံးကိုချက်ချင်းဖျက်သိမ်းပစ်ဖို့လဲမြမဆိုးရကိုကျမတို့တိုက်တွန်းပါတယ်
။လွှတ်တော်အမတ်တူဖြစ်တဲ့မြမဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်ကလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့ဝေဖန်ပြောဆိုခဲ့တယ်လို့ဒီလိုပြောဆိုခဲ့တာနဲ့အတူရခိုင်ပြည်နယ်အတွင်းလူခွင့်ရေးအခြေအနေတွေနဲ့ပတ်သက်လို့သူ့ရဲ့စိုးရိမ်မှုတွေကိုထုတ်ဖော်ပြောဆိုခဲ့တဲ့အပေါ်မှာအမေရိကန်ပြည်ထောင်စုကကြိုဆိုတဲ့အကြောင်းလဲနိုင်ငံခြားရေးဌာနပြောခွင့်ရသူကပြောခဲ့ပါတယ်။ရခိုင်ပြည်နယ်အတွင်းပြပခါတွေကိုဖြည့်ရှင်းတဲ့နေရာမှာရေရှည်စီမံကိန်းတရက်ချမှတ်ပြီးနိုင်ငံတကာစံနှုန်းတွေနဲ့အညီကိုက်တွယ်ဖြည့်ရှင်းသွားဖို့လည်းမြန်မာအစိုးရကိုတိုက်တွန်းခဲ့ပါတယ်
We encourage the government of Burma to develop a long-term solution to the crisis in Rakhine State that addresses the roots of conflict.
Rakhine ပြည်နယ်ရင်းကအကျက်တဲတွေနဲ့ပတ်သက်လို့ပြဿနာရဲ့အရင်းအမြစ်ကိုဘယ်လိုကင်တွယ်ဖြေရှင်းမယ်ဆိုတာနဲ့ရခိုင်ပြည်နယ်ရင်းအကူအညီလိုအပ်နေသူတွေအလုံးအတွဲလူသားချင်းစာနာမှုအကူအညီတွေဘယ်လိုပေးသွားမယ်ဆိုတဲ့ရေရှည်စီမံကိန်းတရက်ချမှတ်ဆောင်ရွက်ဖို့မြန်မာအစိုးရကိုကျမတို့တိုက်တွန်းပါတယ်။ဒီလိုဆောင်ရွက်တဲ့နေရာမှာနိုင်ငံတကာရဲ့စံချိန်စံညွန်းတွေနဲ့အညီဆောင်ရွက်ရပါလိမ့်မယ်။လူမျိုးတစ်ခုခုကိုပြစ်မှတ်ထားပြီးခွဲခြားဆက်ဆံတာဟာအစိုးရကပြည်သူတွေကိုအကာအကွယ်ပေးဖို့တာဝန်ရှိတဲ့အပေါ်မှာစန့်ကျင်နေပါတယ်။ဒါကြောင့်ကျမတို့အမေရိကန်ပြည်ထောင်စုအနေနဲ့ကတော့မြန်မာအစိုးရနဲ့ဒေသခံတာဝန်ရှိသူတွေ၊ဘာသာရေးခေါင်းဆောင်တွေ၊လူမှုအခြေပြုအဖွဲ့အစည်းတွေကကိုယ်စားလှယ်တွေကိုလည်းအခြေခံလူ့အခွင့်အရေးနဲ့လွတ်လပ်ခွင့်တွေကိုလေးစားလိုက်နာပြီးပြန်လည်ပေါင်းစည်းရေးနဲ့ပြန်လည်တင့်မြတ်ရေးဆောင်ရွက်မှုတွေကသာငြိမ်းချမ်းရေးရေရှည်ခိုင်မြဲစေမယ့်နည်းလမ်းဖြစ်တယ်ဆိုတာကိုအလေးပေးပြောဆိုနေတာဖြစ်ပါတယ်
။လူရည်ထိတ်ချုပ်နိုင်ဖို့အတွက်ခလေးယူတဲ့အရေးအတွက်ကိုဒေသခံအစိုးရကထိန်းချုပ်တဲ့အနေနဲ့ဘူးသီးတောင်နဲ့မောင်တော်ဒေသတွေမှာရှိတဲ့မွတ်စလင်တွေကိုခလေးနှစ်ယောက်ပဲယူဖို့သတ်မှတ်ထားတယ်ဆိုတဲ့ကိစ္စကိုပြည်ရင်းပြည်ပသတင်းမီဒီယာတွေမှာပြီးခဲ့တဲ့ရက်ပိုင်းတွေကစပြီးတော့ဖော်ပြလာနေကြတာဖြစ်တယ်လို့လူခွင့်ရေးအဖွဲ့တွေကလည်းဒီကိစ္စဟာနိုင်ငံတကာလူခွင့်ရေးချိုးဖောက်မှုဖြစ်တယ်လို့ဆိုပြီးတော့ဝေဖန်ပြောဆိုနေကြတာဖြစ်ပါတယ်။ရခိုင်ပြည်နယ်အစိုးရသတင်းထုတ်ပြန်ရေးအဖွဲ့အတွင်းရေးမှူးဦးဝင်းမြိုင်ကတော့ဒီအမိန့်ဟာအခုမှထွက်ပေါ်လာတဲ့အမိန့်မဟုတ်ဘဲ1990ပြည့်လွန်နှစ်တွေကတည်းကရှိခဲ့တာဖြစ်ပြီးတော့ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတချို့ကနေတားဆက်ချစီမံကိန်းတရက်အနေနဲ့အဲ့ဒီချိန်ကတည်းကစတင်အကောင့်ထဲပေါ်ခဲ့တဲ့ကိစ္စဖြစ်တယ်လို့ဆိုပါတယ်။လူခွင့်ရေးအဖွဲ့တွေအနေနဲ့အခုချိန်ကြာမှဒီကိစ္စကိုပြစ်တင်ဝေဖန်တာဟာတစ်ဖက်ဆောင်းနေဝေဖန်ရကြပြီးပကတိအခြေအနေကိုနားမလည်ရကြတယ်လို့လည်းဦးဝင်းမြိုင်ကပြောသွားပါတယ်။မောင်နှောခေမှာရှိတဲ့မွတ်စလင်တွေခလေးနှစ်ယောက်ပဲမွေးရမယ်ဆိုတဲ့ကန့်သက်ချက်နဲ့ပတ်သက်လို့အစိုးရအနေနဲ့ပြန်လည်သုံးသပ်သွားမယ်အကြောင်းသမ္မတပြောခွင့်ရသူပြန်ကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးရထွတ်ကလည်းပြောပါတယ်
။ Up to now we cannot say whether we support or not because we have to review all the recommendations made by the
ရခိုင်စုံစမ်းရေးကော်မရှင်ကအကြံပြုတဲ့အချက်တွေအားလုံးကိုပြန်သုံးသပ်ရအောင်မှာဖြစ်တဲ့အတွက်ဒီကိစ္စကိုဘ ഹു စုရကလက်ခံနဲ့မခံဘူးမပြောနိုင်သေးပါဘူး။ဒါကြောင့်မလို့ဒီကိစ္စအတွက်တစုံတရာမှတ်ချက်မပေးနိုင်သေးပါဘူး
။ပြီးခဲ့တဲ့နှစ်တုန်းကရခိုင်ပြည်နယ်မှာလူ100လောက်သေဆုံးပြီး3,400လောက်အိုးအိမ်မဲ့ဖြစ်ခဲ့ရတဲ့ပြည်ပခအကြောင်းရင်းကိုရခိုင်စုံစမ်းစစ်ဆေးရေးကော်မရှင်ကစုံစမ်းပြီးတော့ဒီမကြခင်တုန်းကအစင်ကစားထုတ်ပြန်ခဲ့တာပါ။ရခိုင်ပြည်နယ်အတွင်းမွတ်စလင်ဥယျာဉ်မြင်းမြန်ဆက်ဆံတိုးပွားလာနေတာကြောင့်မွတ်စလင်တွေရဲ့မျိုးဆက်ပွားမှုကိုထိတ်ချုပ်တည်တယ်လို့အကြံပြုထားခဲ့တာဖြစ်ပါတယ်ရှင်။